လက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကိုနိုင်ငံတော်သမ္မတဦးသိန်းစိန်အဆိုပြုထားတဲ့ကော်မရှင်ဥက္ကဋ္ဌနဲ့အတွင်းရေးမှုတို့အပြင်အဖွဲ့ဝင်73ဦးနဲ့အတီးပြုလိုက်ကြောင်းပြည်တော်စုလွှတ်တော်နာယကသူရဦးရွှေမန်းကဒီကနေ့ကြေညာခဲ့ပါတယ်။ဒီနေ့အတီးပြုခဲ့တဲ့လက်ပေးလက်ယူမှုပပျောက်ရေးကော်မရှင်အပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုသူ့ရဲ့အမြင်ကိုပြောပါတယ်
။အခုဒီကာလမှာလည်းလက်ပေးလက်ယူမှုတွေဆိုတာပြတ်ထန်းပြီးကြပြန်ပြီးတော့နော်ရှိပြီးသားပြီးတော့လက်ပေးလက်ယူတိုက်ဖြည့်ကော်မရှင်ဆိုတာလည်းဖွဲ့ပြီးသားသာတိပါလေအားလုံးကနိုင်ငံတော်ဘက်ကလည်းဖွဲ့ပြီးသားဆိုရဘက်ကလည်းတို့တော့လက်တွေ့ကြကြထိထိရောက်ရောက်လုပ်ဖို့လုပ်တယ်ပြောချင်တာဘလို့ပဲဖွဲ့ဖွဲ့ချီပြီးသားဥပဒေရဲ့ဖွဲ့ထားတဲ့ကွန်ပျူတာတကယ်တမ်းတိတိကျကျလုပ်ဖို့လုပ်တယ်ဆိုတော့တကယ်ပျောက်ချင်တာတကယ်ပျောက်ချင်တဲ့ဆန္ဒပြင်းပြရမယ်ဆန္ဒစိတ်ဆန္ဒတကယ်ရှိရမယ်ဥပဒေတော့ရှိတယ်ကော်မရှင်တော့ဖွဲ့တယ်ရုပ်ကြီးရော်ရဲနဲ့ကြိုက်ွယ်မယ်ဆိုရင်တော့ဒီလက်ပိလက်ယူပါကဘာမှာကျွန်တော်တို့နိုင်ငံကနာမည်ပြက်နေဦးမှာပဲ
လွတ်တော်ကိုယ်စားလှယ်ဥလားဆွေကတော့ဒီနေ့ပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့တဲ့လက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ပေါ်အခုလိုမြင်ပါတယ
်မြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေအများကြီးကြည်ကြည်ပြတ်ပြတ်ကြီးเนาะဖြစ်နေတာကိုသူတို့ကသမ္မတကြီးကအဲ့ဒါကိုလက်ဝင်ပြသစာနဲ့ဒီကော်မရှင်ဖွဲ့တယ်အဲ့ဒါကော်မရှင်ကလည်းတိတိချာချာဘယ်သူတွေတော့လက်ပေးလက်ယူလုပ်နေရဆိုတာတိတိချာထောက်ပြဖို့လိုတယ်ဒါအင်ဒိုနီးရှားလိုမဖြစ်ဖို့လည်းလိုတယ်အင်ဒိုနီးရှားမှာလက်ပေးလက်ယူဥက္ကဋ္ဌလက်ယူလို့ပြုတ်သွားတယ်ဒါမျိုးတွေကျွန်တော်တွေ့ရတယ်ဆိုတော့ကျွန်တော်တို့တော့ဒီမှာပြည်ကကောင်းတဲ့ဘက်ကိုရွေ့မယ်လို့ကျွန်တော်ကပြောလက်တယ်တိုက်တဲ့လူစစ်ဒါလက်ဝိလိုက်ကိုခေါ်ထုတ်မယ်ဆိုတဲ့သဘောရှိဒါမှလည်းဖြစ်မှာမြန်မာပြည်ကအကုန်လုံးကနေရာတကာမှာဖြစ်နေရလေ
မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီနေ့တကုံတက္ကသိုလ်ဥပဒေဌာနကဆရာမတွေနဲ့ចောင်းသူចောင်းသားတွေနဲ့တွေ့ဆုံရမှာလက်ပေးလက်ယူမှုပြဿနာဟာအကြီးတန်းရုပ်ဆိုးစရာဖြစ်နေကြောင်းအားလုံးကဝိုင်းဝန်းတိုက်ဖြတ်မှရမယ့်ကိစ္စဖြစ်တဲ့အကြောင်းမှတ်ချက်ပြုပြောဆိုခဲ့ပါတယ်ဒါအပြင်လက်ပေးလက်ယူမှုပပျောက်ရေးအတွက်ကြိုးပမ်းရမှာဥပဒေပြဋ္ဌာန်းရုံနဲ့မပြီးပဲအဲ့ဒီပြဋ္ဌာန်းထားတဲ့ဥပဒေအတိုင်းဆောင်ရွက်ဖို့လိုအပ်ကြောင်းចောင်းသူចောင်းသားတွေကိုအခုလိုပြောခဲ့ပါတယ
်လက်ပေးလက်ယူကိစ္စအတော့ကဘာမှာအပြာမယူဆိုးလောက်အောင်လို့အစ်စ်ပါရှိတယ်ဒီဟာဒီကတော့ပြည်ပြည်ယူရမယ်ပြည်ပြည်ယူရမှာဆိုတော့ဒါဆိုရရဲ့တောင်းဖြစ်တယ်ဆိုရဆိုတာလွတ်တော်ရောဟိုအုပ်ချုပ်ရေးဘက်ကပြောတာလွတ်တော်ကတော့လက်ပေးလက်ယူမဖြစ်ဖို့အတွက်ပပျက်ဖို့အတွက်ပါတယ်ဘယ်လိုပဲဥပဒေပြဋ္ဌာန်းတကယ်တော့ဒီဥပဒေတွေထိရောက်ဖို့ဆိုတာအုပ်ချုပ်ရေးပိုင်းဆိုင်ရာကလုပ်အောင်ဖြစ်တယ
်ပြီးခဲ့တဲ့နှစ်ဩဂုတ်လကပြဋ္ဌာန်းခဲ့တဲ့အဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေအရလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကိုဖွဲ့စည်းဖို့ဖြစ်လာတာပါဒီကော်မရှင်မှာနိုင်ငံတော်သမ္မတကအဆိုပြုတဲ့ကော်မရှင်အကြီးအကဲ2ဦးနဲ့လူပုဂ္ဂိုလ်3ဦးလွတ်တော်ဥက္ကဋ္ဌ2ဦးကအဆိုပြုတဲ့5ဦးစီနဲ့ဖွဲ့စည်းထားတာဖြစ်ပြီးအဖွဲ့ဝင်15ဦးပါရှိပါတယ်ခင်ဗျာ